မြောက်ကိုရီးယားနိုင်ငံမှာအကြီးအကျယ်ရေကြီးနေတာကြောင့်လူ22ဦးထပ်မံတေဆုံးပြီးတော့နောက်ထပ်လူ4ဦးပျောက်ဆုံးနေတယ်လို့နိုင်ငံတကာကြက်ချင်နေအဖွဲ့နဲ့လာချန်နေအဖွဲ့ IFRC ကပြောပါတယ်။မြောက်ကိုရီးယားတာဝန်ရှိသူတွေကိုကိုးကားဖော်ပြထားတဲ့ IFRC ရဲ့ကြေညာချက်မှာတော့ရေကြီးရေရှမ်းမှုကြောင့်သီးနှံဆိုက်ခင်းအတော်များများလဲပျက်စီးသွားတယ်လို့ဆိုပါတယ်။ဒီဖြစ်ရပ်ကြောင့်ကာလာတာရှိစားနပ်ရိက္ခာရှားပါမှုနဲ့အကြီးအကျယ်ရင်ဆိုင်နေရတဲ့မြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေးပို့ပြီးတော့ထိနာစေပါတယ်။အစိုးရပိုင်း KCNA သတင်းဌာနကလည်းရေကြီးမှုကြောင့်သီးနှံဆိုက်ခင်းဧကပေါင်းသသိန်းဝန်းကျင်ပျက်စီးဆုံးရှုံးခဲ့ရတယ်လို့အင်ချီ18,000ကျော်ပျက်စီးတာရေဝင်နာတွေဖြစ်ခဲ့တယ်လို့တောက်ကြားနေမှာပြောပါရယ်။ကာလန်ယထာလန်းတွေနဲ့တရာအတော်များများလဲပြိုကျပျက်စီးခဲ့ရတယ်လို့တိုင်းပြည်စီးပွားရေးလုံခြုံရေးအတော်များများထိခိုက်နေနာခဲ့ရတယ်လို့လည်း KCNA သတင်းကဖော်ပြခဲ့တာပါ။ကိုရီးယားကျွန်းဆွယ်မှာမိုးရွာသည့်ကာလတာမန်ထက်ရက်ကြာရှည်လာပါရယ်။တောင်ကိုရီးယားနိုင်ငံကတချို့ဒေသတွေမှာလက်တလော49ရက်ဆက်တိုက်မိုးမပြတ်ရွာသွန်းခဲ့တာကြောင့်ရေကြီးမြေပြိုပြီးလူသားချင်းနဲ့ချီတေဆုံးခဲ့ရပါတယ်။မြောက်ကိုရီးယားနိုင်ငံကတော့အခြေခံအဆောက်အုံမလုံလောက်တာထင်းနဲ့လောက်စားအတွက်အသုံးပြုတာတောင်ယာချက်ထွင်မှုတစ်ပင်တွေမစင်မချင်းခုတ်ယူတာကြောင့်အဆမတန်တစ်တော့ပြုံတင်နေတဲ့အတွက်ရေဘေးအန္တရာယ်ကိုပိုးပြီးတော့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်။